ကုလသမဂ္ဂဆုံးဖြတ်ချက်ကိုလိုက်နာတဲ့အနေနဲ့ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့မြောက်ကိုရီးယားစားသောက်ဆိုင်ကို2018ခုနှစ်အတွင်းကမြမအစိုးရကပိတ်ဖို့ညွှန်ကြားခဲ့ကြောင်းကုလသမဂ္ဂလူညီကောင်စီကထုတ်ပြန်ခဲ့တဲ့2019ခုနှစ်ဇွန်လ19ရက်နေ့ရက်စွဲပါထုတ်ပြန်ချက်တရမှာပါရှိခဲ့ပါတယ်။ကုလသမဂ္ဂလူညီကောင်စီဆုံးဖြတ်ချက်အမှတ် 2305 နဲ့239တို့ကိုအကောင့်ထည့်ပေါ်လိုက်နာကြောင်းအစီရင်ခံတဲ့အနေနဲ့မြမအစိုးရကကုလသမဂ္ဂလူညီကောင်စီရဲ့ကော်မတီတစ်ခုကိုအစီရင်ခံစာပေးပို့ခဲ့တာပါ။အဲ့ဒီအစီရင်ခံစာမှာ2018ခုနှစ်ဇန်နဝါရီလ15ရက်နေ့ရက်စွဲပါသမ္မတအမိန့်နဲ့ပျုံယန်ကော်ယူအမည်ရှိမြောက်ကိုရီးယားစစ်တောက်ဆိုင်ကိုပိတ်ဖို့ညွှန်ကြားခဲ့ပြီးမြောက်ကိုရီးယားနိုင်ငံသား21ယောက်ရဲ့ဗီဇာကိုလည်းထပ်မံတတ်တတ်မပေးခဲ့ကြောင်းအဲ့ဒီမြောက်ကိုရီးယားနိုင်ငံသားအားလုံး2018ခုနှစ်မတ်လအတွင်းမြန်မာနိုင်ငံကထွက်ခွာသွားခဲ့ကြောင်းပါရှိခဲ့ပါတယ်။ဒီအစီအစဉ်ကမြန်မာအစိုးရကလူညွေးကောင်စီကိုတင်သွင်းတဲ့ဒုတိယမြောက်အစီအစဉ်ခန်းစာဖြစ်ပြီးမြန်မာနိုင်ငံအတွင်းအလုပ်လုပ်တာနေတဲ့မြောက်ကိုရီးယားနိုင်ငံသားအားလုံးပြန်လည်ထွက်ခွာသွားတဲ့အထက်အကျုံးဝင်မဝင်ကိုတော့တိတိကျကျမသိရှိပါဘူး2019ခုနှစ်အောက်တိုဘာလကတင်သွင်းခဲ့တဲ့မြန်မာအစိုးရရဲ့ပထမအစီရင်ခံစာမှာတော့မြောက်ကိုရီးယားတန်ရုံမှာအလုပ်လုပ်နေသူလက်နက်အယောင်းဝယ်တမတူဦးလေးဖြစ်တဲ့မြောက်ကိုရီးယားတန်တမဦးကိုနှင်ထုတ်ခဲ့ကြောင်းဖော်ပြထားပါတယ်မြန်မာနဲ့မြောက်ကိုရီးယားကြားဆက်ဆံရေးကတော့နှီးတဲ့နေမှုရှိနေစေဖြစ်ပြီးမြောက်ကိုရီးယားတန်မတ်ကြီးဂျွန်ဟိုဘွန်ဟာမြန်မာနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကိုဧပြီလကစလို့နှစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ကြောင်း NK News မှာဖော်ပြထားပါတယ်ခင်ဗျာ